ခေတ်ကာလနဲ့ယောညီရဲ့လောက်ခလစာမရရှိတာအပါဝင်ကောင်းမွန်တဲ့လုပ်ငန်းခွင်အခြေအနေတွေနဲ့အတူဥပဒေရဲ့အကာအကွယ်တွေမရတာတွေဟာလက်ရှိအလုပ်သမားတွေအဓိကကြုံတွေ့နေရတဲ့အခက်အခဲတွေဖြစ်တယ်လို့အလုပ်သမားအဖွဲ့အစည်းတွေကပြောဆိုလိုက်ပါတယ်ဒီကနေ့မှာကြာရောက်တဲ့အပြည်ပြည်ဆိုင်ရာအလုပ်သမားနေမေဒိန်းနေအခမ်းအနားတွေကိုမြန်မာနိုင်ငံတွင်ဒေသတချို့မှာကျင်းပကြပါရယ်တင်အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းထောက်မမင်းမြင့်ခိုင်ကတင်ပြထားပါရယ်ရှင
်မေလတရနေ့မှာကြာရောက်တဲ့အပြည်ပြည်ဆိုင်ရာအလုပ်သမားနေအခမ်းအနားတွေကိုရန်ကုန်မန္တလေးစတဲ့မြို့ကြီးတွေအပါဝင်မကွေးတိုင်းကျောင်းမြို့နယ်မှာလည်းရင်းနှံမြေအလုပ်သမားတွေစုပေါင်းပြီးနီနောဖလဲပွဲပြုလုပ်ခဲ့ကြပါရယ်လက်ရှိမြန်မာနိုင်ငံမှာအလုပ်သမားတွေအတွက်ခက်နဲ့လျော်ညီတဲ့လောက်ခလာစားမရတာဥပဒေရဲ့အကောက်အွယ်မရတာတွေဟာအဓိကအခက်အခဲဖြစ်နေပြီးအစိုးရအနေနဲ့အလုပ်သမားတွေရဲ့အနာဂတ်ဘဝအတွက်မူဝါဒကောင်းတွေချမှတ်ပေးဖို့မျှော်လင့်တယ်လို့အလုပ်သမားသမဂ္ဂများပူးပေါင်းဆောင်ရွက်ရေးကော်မတီ CCTU ရဲ့အတွင်းရေးမှူးကိုရဲနိုင်ဝင်းကပြောပါတယ
်။လက်ရှိအခြေအနေမှုပေါ်ပြကျွန်တော်တို့နှစ်ပေါင်း100လုံးကျုံတွေ့နေတဲ့ကြေညာ300ပဲရှိပါတယ်။ဘယ်လိုပဲကောင်းစဉ်တွေကွဲကွဲပေါ့ဒါမှလည်းဆိုတော့ခိကရာနဲ့လျော်ညီတဲ့လောက်ခလာစာကျွန်တော်တို့လိုချင်တယ်။အဲနိုင်ငံဝန်ထမ်းတွေလည်းဒီတိုင်းပဲကျွန်တော်တို့ဒီရက်ဖက်လုပ်သမားတွေစက်မှုဆောင်လုပ်သမားတွေအားလုံးရဲ့ခံစားချက်ကဒါပဲ။လိုအပ်ချက်ကနော်သူကကလာနဲ့လျော်ညီတဲ့ကျွန်တော်တို့စားသောက်နေတိုင်းနဲ့လုံလောက်တဲ့လောက်ခလာစာကိုကျွန်တော်တို့ဆိုးကျင်တယ်။နောက်တစ်ချက်ကဘာလဲဆိုလို့ရှိရင်လူငန်းဝင်အခြေအနေတွေကိုပုံမှန်ကောင်းမွန်စေချင်တယ်။နော်ကျွန်တော်တို့တက်အကာအွယ်ပြုတဲ့တကယ်အမှန်တကယ်ဥပဒေရဲ့ရပိုင်ခွင့်တွေကိုအကောင့်တွေပေါ်တဲ့လုပ်ငန်းဝင်တွေဖြစ်စေချင်တယ်။ဒါဒုတိယချက်တတိယချက်ကတော့ကျွန်တော်တို့ရဲ့အနာဂတ်ဘဝတွေပေါ့ပုံမှန်ကောင်းမွန်အောင်ဟလာတက်ဆိုင်ရအစိုးရတွေကဘလို့မူဝါဒတွေချမှတ်ပြီးအကောင့်တွေပေါ်သွားမလဲဆိုတာကိုကျွန်တော်တို့မျှော်လင့်တယ်။ဒါကျွန်တော်တို့ရဲ့အဓိကဟိုလူသားချက်၃ချက်ပါပဲ။
ရင်းနှံမြေအလုပ်သမားတွေပါဝင်တဲ့မကွေးတိုင်း၆မြို့နယ်ကအလုပ်သမားနေအခမ်းအနားကိုတော့အစိုးရရဲ့ဩဝါဒခံယူတဲ့ပုံစံမျိုးမဟုတ်ပဲလွတ်လပ်တဲ့အလုပ်သမားနီးနောဖလဲပွဲမျိုးဖြစ်အောင်ကျင်းပတာဖြစ်ပြီးလက်ရှိလောက်ခလာစာနဲ့ပတ်သက်တဲ့စိန်ခေါ်မှုတွေအလုပ်သမားတွေကိုယ်တိုင်အနာဂတ်ဘဝတိုးတက်ရေးအတွက်ဘာတွေလုပ်မလဲဆိုတာတွေကိုဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားတမကများအဖွဲ့ချုပ်ကဦးစီးကျင်းပတဲ့ရန်ကုန်တိုင်းလိုင်းတာယာမြို့နယ်ကမီဒီနီအခမ်းအနားကိုတော့အလုပ်သမား9000နီးပါးတက်ရောက်ခဲ့ကြပြီးရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းလည်းတက်ရောက်ခဲ့ပါတယ်။မြန်မာနိုင်ငံမှာအလုပ်သမားသမဂ္ဂတွေတည်ယဝင်ဖွဲ့စည်းခွင့်ပေးထားပေမဲ့အဲ့ဒီသမဂ္ဂတွေမှာပါဝင်သူတွေဟာလုပ်ငန်းခွင်မှာဖိနှိပ်မှုတွေကြုံတွေ့နေရဆဲဖြစ်ပြီးအလုပ်သမားဥပဒေတော်တော်များများဟာအပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ချုပ် ILO ရဲ့စံနှုန်းတွေနဲ့ကွာဟနေတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားသမဂ္ဂများအဖွဲ့ချုပ် CTUM ရဲ့လက်ထောက်အထွေထွေအတွင်းရေးမှူးမတ်ဖြိုးဆန္ဒဆိုကဆိုပါတယ်။
ကျမတို့ညီကောင်မောင်နှမအလုပ်သမားတွေတစ်ကဘာလုံးမှာတည်ထားပြီးသားဖြစ်တယ်။အလုပ်ချိန်၈နာရီအတွက်တိုက်ပွဲဝင်ခဲ့ကြတဲ့နေ့အဲ့ဒါကိုကျမတို့ကအောင်မြင်တဲ့အနေနဲ့ကိုကိုကူဂုံပြီးပြီးကျမတို့ကျင်းပတာဖြစ်တယ်။ဒီမှာဟိုကျမတို့အစိုးရကိုယ်စားလှယ်လာတက်ပြီးရဲ့အလုပ်ရှင်ကိုယ်စားလှယ်လာတက်ပြီးတယ်။အဲ့ဒါကိုလည်းကျေးဇူးတင်တယ်။ဒါပေမဲ့ကျမတို့တိုင်းပြည်ကဒီပါနေမပြီးသွားဘူး။ဒါကကျမတို့ပြောမှာဆိုလို့ရှိရင် ILO ရဲ့ပြဋ္ဌာန်းချက်အမှတ်၁ကိုပဲအကောင့်ထဲပေါ်စားနေတာဖြစ်သေးတယ်။ကျမတို့တိုင်းပြည်အနေနဲ့ကတခြား ILO ရဲ့စံနှုန်းတွေကိုအများကြီးလိုက်နာဖို့လိုသေးတယ်။ဒီသားလိုက်နာဖို့လိုသေးတယ်အကောင့်ထဲပို့ဖို့လိုသေးတယ်ဒါကြောင့်အစိုးရလို့ရှိရင်အလုပ်သမားသုံးဝင်ဆိုင်ကနေပြီးတော့ကျမတို့လူမှုရေးမိဖက်ကောင်းအနေနဲ့ဒါဟိုပြောလို့ဆိုလို့ရှိရင်နိုင်ငံပြည်ပြည်ကြောင်းလေးရေးမှာတအားသိစူးစမ်းဆောင်ရွက်ဟိုဖို့လိုအပ်တယ်ဆိုတာကိုကျမအနေနဲ့တိုက်တွန်းပြောကြချင်ပါတယ်ဥပမာအနေနဲ့ပြောရရင်ကျမတို့ကဒီလွတ်လပ်စွာအသင်းဝင်ဖွဲ့စည်းခွင့်နဲ့ပတ်သက်လို့ရှိရင်ကျမတို့ကဟိုနိုင်ငံအနေနဲ့ကသမဂ္ဂဖွဲ့စည်းတဲ့နေရာမှာအဲ့ဒီသမဂ္ဂအဖွဲ့ဝင်ခေါင်းဆောင်တွေကိုအလုပ်ထုတ်လို့မရအောင်သမဂ္ဂဖွဲ့စည်းမှုတွေကိုပြစ်ဒဏ်ပေးလို့မရအောင်ကာကွယ်ပေးနိုင်တဲ့အနေအထားမျိုးဖြစ်ရမယ်။ဒါပေမဲ့ကျွန်တော်တို့တပ်မြင့်မှာကအဲ့လိုအကာအကွယ်ပေးနိုင်တဲ့အနေအထားမျိုးမရှိသေးဘူး
။2015ဩဂတ်စ်လတည်းမှာအစိုးရကအနည်းဆုံးလောက်ခလာစာ3600သတ်မှတ်ပေးခဲ့ပေမဲ့အခြေအနေပိုပြီးတိုးတက်မလာတာကြောင့်အနည်းဆုံးလောက်ခလာစာပြန်လည်သုံးသပ်ရေးအတွက်အစိုးရအနေနဲ့ဇန်နဝါရီလကစပြီးကော်မတီဖွဲ့စည်းဆောင်ရွက်နေတာလည်းဖြစ်ပါတယ်။နိုင်ငံတော်သမ္မတဦးထင်ကျော်ကလည်းအလုပ်သမားနေအခမ်းအနားကိုတဝင်းလွှာတစောင်းပေးပို့ခဲ့ပြီးနိုင်ငံတကာမှာအလုပ်ရှင်နဲ့အလုပ်သမားတွေပူးပေါင်းဆောင်ရွက်နေတာကိုစံနမူနာယူပြီးအလုပ်ရှင်နဲ့အလုပ်သမားပြိုင်တူအားထုတ်ကြဖို့တိုက်တွန်းထားတာလည်းရှိပါတယ်ရှင်
။မမင်းမြင့်ခိုင်သတင်းပေးပို့သွားတာပါ